မုံမြင့်နဲ့မော်လမြိုင်နဲ့ချောင်းဆုံမြို့နယ်ဆက်သွယ်ထားတဲ့မကြခင်ပီစီရော့မဲ့တန်လွင်မြစ်ပေါ်ကတံတားကိုပူချုပ်အောင်ဆန်းတံတားလို့နာမည်ပေးဖို့ပြည်သူ့လွတ်တော်ကဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေမြင့်တက်နေပါတယ်။ပြည်သူ့အစိုးရလို့သတ်မှတ်ခံထားရတဲ့ NLD ပါတီဦးဆောင်တဲ့လွတ်တော်ကြီးအနေနဲ့ဗဟိုချုပ်ကိုင်မှုမြင့်တက်နေပြီးတော့အာနာဆန်နဲ့လွတ်တော်တခုလို့ဝေဖန်နာရရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမမေခါကတင်ပြထားပါတယ်
။မကြခင်ပီစီရော့မဲ့တန်လွင်မြစ်ပေါ်ကဒီတံတားဟာပေ1900ကျော်ရှိပြီးမော်လမြိုင်နဲ့ချောင်းဆုံမြို့နယ်ကိုဆက်သွယ်ထားတာပါ။ဗိုလ်ချုပ်အောင်ဆန်းတံတားဆိုပြီးအမိပေးဖို့ NLD အစိုးရတဲ့လက်ထက်မှာကြိုးပမ်းရာကနေဒေသခံတွေရဲ့ဆန္ဒပြကန့်ကွက်မှုတွေကြောင့်ဒီတံတားဖွင့်ရက်ကိုတော့ရွှေ့ဆိုင်ထားရပါတယ်။တံတားအမိကိစ္စကိုပြည်သူ့လွတ်တော်မှာဒီကနေ့မဲခွဲပြီးဗိုလ်ချုပ်အောင်ဆန်းတံတားလို့အမိပေးဖို့ဆုံးဖြတ်ခဲ့တာပါ။ဒီအပေါ်မှာပြည်သူ့လွတ်တော်ကပါဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။ကျန်းခိုင်ရေးပါတီကမင်းကင်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဥမောင်မြင့်ကတော့လွတ်တော်အနေနဲ့အလုံးလုံးစရာရှားနေသလားလို့ပင်မေးခွန်းထုတ်ရမလို့တောင်ဖြစ်နေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ
်။ဘုံမျိုးတွေမှာဆိုလို့ရှိရင်ရာဇတ်တို့လိုဒီဗီယာကြီးရှင်တော်ဘုရိုလိုဗညာတရလိုသူရဲကောင်းတွေမှာဆိုလို့ရှိရင်လည်းလက်ကွန်းအင်းအေမွန်တရာသမိန်ပရန်သူရဲကောင်းတွေရှိတယ်။ဘရစ်တစ်မဲဆဲတွေကိုကြီးပွားရေးအတုခဲ့တဲ့ဘုဒ္ဓအောက်လိုရုပ်ချစ်တွေလည်းရှိတယ်။ဒီဘက်ကမှာဆိုရင်လည်းကြည်နိုင်ပန်းလာလို့မြေတုဝင်လို့လူတွေရှိတယ်။နောက်ဆုံးကသမိုင်းကူးရောရှိသေးတယ်။အဲ့ဒီလူတွေကကြိုက်တဲ့နာမည်ပေးဒါဆက်ကျော်တို့ကထောက်ခံတယ်ဆိုတာကိုပြောချင်ပါသေး။ဒါပေမဲ့ဘူကျော်ဆန်တရားလို့အခုလိုဒီတရားတာမန်တရားလေးကိုဒီကြား900လောက်ရှိတဲ့တရားလေးကိုနာမည်ပေးတယ်ဆိုတာကတော့ဒါဟာဘူကျော်ဆန်ကိုတစ်ခါတတ်တန်တဲ့တူနေလို့ကျွန်တော်တို့ကတော့မထောက်ခံဘူး
။ဒီပြင်တက်မတော်သားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဘုံမှုစောစောမိုးကလည်းပြည်သူဆန္ဒနဲ့အညီဒေတာကိုအစွဲပြုကအမိပေးဖို့ထောက်ပြဆွေးနွေးသွားပါတယ်ဒေတာခံတွေနဲ့မွန်ဘလူမျိုးတွေဘက်ကတော့ဒေတာခံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဗိုလ်ချုပ်ဆန်းမှုလေးစားမှုမရှိတာမို့မဟုတ်ပဲတိုင်းရင်းသားများရဲ့သဘောထားကိုအတိမတ်ပြုဖို့ရည်ရွယ်ထားတာမို့အခုလိုကန့်ကွက်ရတာဖြစ်တယ်လို့ပြောပါတယ်ချောင်းဆောင်ဒေတာခံတဦးဖြစ်တဲ့19ညွန့်ကတော့တံတားနံပါတ်ပေးမှုနဲ့ပတ်သက်လို့အစိုးရဘက်အခုလိုဝေဖန်သွားပါတယ်
ဟုတ်ကဲ့ကြာပြတိုင်းရင်းသားတွေပေါ့သူတို့ကသဘောထားမကြည့်ဘူးဆိုတာသင်္ကေတရချက်ရှိနေမယ်တွေ့နေမှာမူရင်းနာမည်ရှိတယ်တို့ဘုကျုံစန်းနာမည်ကိုဂုံပြုတ်ကျင်တယ်ချမရတယ်ညာကြီးမြောက်များစွာရှိနေပါတယ
်ဒီလိုပြည်သူ့လွတ်တော်ဘက်ကမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်မှာမွန်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကတော့ပြည်သူ့လွတ်တော်ရဲ့အဆုံးအဖြတ်နဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ်
ဘယ်လိုပြောမလဲဒီပါတီအဖွဲ့အစည်းတစ်ခုရဲ့လောက်သွားတဲ့မူဝါဒသဘောပါတဲ့ဒီအစိုးရလို့ဒါကျွန်တော်တို့ကနားလည်သဘောပေါက်မိတာပေါ့ဆိုတော့တကယ်တမ်းအဲ့တော့ဒီဆက်ရွေးကြည့်လို့ဘာလို့ရင်းဒီမျိုးတိုင်းရည်ရစီရောက်မဆိုရင်တော့အဲဒါချစ်ချစ်ရင်းနေရတာအရေးကြီးတယ်ဖယ်ဖယ်ရေးလို့ပြောရင်ဒီနယ်တွေရဲ့ဒီကိုစံပြောက်တွင်တွေကိုလည်းတိုးပြပေးဖို့လုပ်တယ်သို့တော်လည်းပဲတကယ်ဒီအသေးမွားကိစ္စတွေကသာတကယ်တမ်းကျတော့ဒီနယ်တွေရောဒီဒေသခံတွေရဲ့အဆုံးပြတ်ရရင်ပုဂ္ဂိုလ်ဦးစားပေးတာထက်ဘဝနေတဲ့သုံးဖြတ်တယ်ဆိုတဲ့ပုံစံမျိုးသွားနေတာအမြဲတမ်းကိုယ်တွေ့ရတဲ့အနေအထားမျိုးရှိတာပေါ့
ဖီအားတစ်ခုအနေနဲ့ဒီလိုအမိပေးဖို့အစိုးတင်သွင်းတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေတဲ့ဒီတံတားနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်မှာအစိုးတင်ကလေးကဝေဖန်မှုတွေတော်တော်လေးမြင့်တက်ခဲ့တာပါခေဆက်ဆက်အာနာရှင်လက်ထက်ခေဆက်ဆက်အာနာရှင်လက်ထက်မှာတော့တံတားတွေတိဆောက်ခဲ့စဉ်တံတားနံပါတ်တွေပေးခဲ့တုန်းကသဆိုင်ရာဒေတာတွေရဲ့ဒေတာကိုစားပြုအမိတွေပဲပေးခဲ့တာဖြစ်ပြီးအခုလိုပြည်သူအစိုးရလက်ထက်မှာပြည်သူဆန္ဒကိုဖီဆန်ပြီးပေးဖို့လုပ်တဲ့အပေါ်ဝေဖန်မှုတွေကပိုပြီးမြင့်တက်ခဲ့တာဖြစ်ပါတယ်ဒီလိုဝေဖန်မှုတွေရှိနေတဲ့တံတားနဲ့ပတ်သက်လို့ဒီကနေ့ပြည်သူ့လွတ်တော်မှာဗိုလ်ချုပ်အောင်ဆန်းတံတားလိုအမိပေးဖို့ဆွေးနွေးခဲ့တာမှလည်း NLD ပါတီဝင်တွေကသာထောက်ခံဆန္ဒပြုခဲ့တာဖြစ်ပါရှင်